Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American Tan မြန်မာပိုင်းအစီအစဉ်က2016ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့နံနက်ခင်းထုတ်လွှင့်ချက်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 632ညလိုင်းဒိုမီတာ40 kHz 0433ညနဲ့လိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။အားလုံးရှင်လိုင်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပြီပါ။
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲ3လတောင်မလိုတော့တဲ့အချိန်မှာရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ message စီရင်ရေးအဖွဲ့ထိပ်ပိုင်းမှာအပြောင်းအလဲတွေပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမနေ့ကဘေကျင်းမြို့ကိုရောက်ရှိသွားပြီးတရုတ်နိုင်ငံ9ရက်ကြာခီးစဉ်ကိုစတင်လိုက်ပါပြီဗြိတိန်နိုင်ငံလန်ဒန်မြို့ကမြောက်ကိုရီးယားတန်ယုံဒုတိယအကြီးကဲဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးခွလုံလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတင်တဲ့သူတင်ပြပေးသွားမှာပါခင်ဗျာ
โอเคก็มาอีกครับเนี่ยไอ้ดิตะรินนี่จัญญาพี่น้ําสินจ๋าแม้ตะรินหลัวฤดีมาส่วนเนา
ะthere are a couple of issues they will discuss I know that people have been focused on the issue of Mizoram
ဒါတော့ American ခြေစိုက်တရုတ်ရေးကျွမ်းကျင်သူတူတေတီယွန်းဆန်ဖြစ်ပါတယ်ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာအများထင်တယ်လို့မြစ်စုံရေးကိစ္စကိုဦးစားပေးပြီးတော့ဆွေးနွေးသွားလိမ့်မယ်မထင်ဘူးဆိုပြီးတော့ကျွမ်းကျင်သူတွေကတုံ့တန်နေကြတဲ့အကြောင်းတင်ပြထားတဲ့တရင်หลัวကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားရမှာပါအဲ့ဒါပြင်တန်လွင်မြစ်ပေါ်မှာရေကာတာဆောက်ပြီးတော့တရက်စစ်ဒါအားထုတ်လုပ်ခြင်းနဲ့တရုတ်ကုမ္ပဏီရဲ့အဆိုပြုချက်ကိုလက်မခံမှုအတွက်ရှန်လူခွန်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းနောက်ပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အရေးနဲ့အမေရိကန်ရွေးကောက်ပွဲသတင်းစာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်တွေကိုကြားရမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
လာမယ့်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်မယ့်အမေရိကန်သမ္မတတစ်ကိုအမေရိကန်ပြည်သူတွေရွေးချယ်ဖို့3လတောင်မလိုတော့တဲ့အချိန်မှာပဲရီပပ်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဦးဆောင်မှုပိုင်းမှာအပြောင်းအလဲတွေပြုလုပ်ခဲ့ပါတယ်။ Breitbart Conservative Online သတင်းဌာနရဲ့အကြီးအကဲအမှုဆောင် Stephen Bannon ကိုသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲအဖြစ်ခန့်လိုက်တယ်လို့ Kellyanne Conway ကိုတော့လူမှုစစ်တမ်းကောက်ယူတဲ့ယာဒူးကနေမဲဆွယ်စည်းရုံးလှုပ်ရှားမှုမန်နေဂျာအဖြစ်ယာဒူးတိုးခန့်လိုက်ပါတယ်။ဘန်နန်ရဲ့တာဝန်ကအဓိကမဲဆွေလှုပ်ရှားမှုကြီးတွေရဲ့ဝန်ထမ်းတွေကြီးကြပ်သွားဖို့ဖြစ်ပြီးကွန်ဝေးကတော့ထရမ့်ရဲ့ပြောစကားတွေကိုအဓိကပြန်ကြားပေးဖို့ဖြစ်ပြီးသမ္မတလောင်းနဲ့အတူမကြာခဏခရီးထွက်ရမှာဖြစ်ပါတယ်။ထရမ့်အခုလိုလှုပ်ဆောင်တဲ့ပြောင်းလဲမှုတွေဟာကိုယ်စားလှယ်လောင်းဖြစ်တဲ့ထရမ့်ရဲ့အပြုအမူတွေကိုပြောင်းလဲစေမှာမဟုတ်ဘူးလို့ Republican Party ညီလာခံကျင်းပခဲ့တဲ့ Ohio ပြည်နယ် Cleveland မြို့မှာပြုလုပ်တဲ့မဲဆွေစည်းရုံးမှုအတွင်းပြိုင်ဘက် Democrat Party သမ္မတလောင်း Hillary Clinton ကပြောကြားလိုက်ပါတယ်။အခုလိုရာထူးသစ်ခံမှုတွေကြောင့်လက်ရှိမဲဆွေစည်းရုံးမှုတွေကိုကြီးမှုနေတဲ့ပေါ်မန်နက်ဖော့ဒ်ရဲ့လုတ်ပိုင်ခွင့်တွေကိုထိခိုက်နိုင်ပွဲရှိပေမဲ့လို့ထရမ့်ကတော့အခုလိုရကြောင့်မန်နက်ဖော့ပေါ်တက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့ကမြောက်ကိုရီးယားတန်ယုံဒုတိယအကြီးအကဲသေယောင်ဟိုဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးခေါ်လုံလာတယ်လို့တောင်ကိုရီးယားကကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောပါတယ်။သူဟာသူ့မိသားစုနဲ့အတူတောင်ကိုရီးယားမြို့တော်ဆိုးကိုရောက်လာတာဖြစ်ပြီးအခုလောလောဆယ်မှာသူ့ကိုတောင်ကိုရီးယားအစိုးရကာကွယ်ပေးထားတယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနပြောခွင့်ရဂျုံဂျွန်ဟီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရပေါ်မှာစိတ်ပြတ်လာတယ်လို့ဒီမိုကရေစီရှိတဲ့တောင်ကိုရီးယားကိုအားကြတယ်ပြန်သူ့ကလေးတွေရဲ့အနာဂတ်အတွက်ပါစိုးရိမ်တာကြောင့်မြောက်ကိုရီးယားကနေထွက်ပြေးလာတာလို့တေကတောင်ကိုရီးယားအရာရှိတွေကိုပြောကြောင်းဂျွန်ကပြောပါတယ်။လန်ဒန်တန်ယုံမှာ10နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့တေကသူ့နိုင်ငံရဲ့နျူကလ িয়ার လက်နက်စီမံကိန်းနဲ့ဆွေးနွေးတဲ့လူခွင့်ချုပ်ဖောက်မှုမှတ်တမ်းတွေရှိနေတဲ့မြောက်ကိုရီးယားနိုင်ငံရဲ့လှုပ်ရှားလှုပ်ဆောင်မှုတွေအတွက်တာဝန်ယူစီမံနေရတယ်လို့ယုံကြည်ရသူတူဖြစ်ပါတယ်။ဒါအပြင်သူဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့တန်အရာရှိတွေထဲမှာယာလူအခြေဆုံးတစ်ယောက်ဖြစ်မယ်လို့လည်းယုံကြည်ရပါတယ်။အမေရိကန်ဆိုကနိုင်ငံခြားရေးဌာနကတော့သူ့မှုနဲ့ပတ်သက်ပြီးမှတ်ချက်တစုံစရာပေးဖို့ညှဉ်းဆဲပေးမယ်။မြောက်ကိုရီးယားကဒုက္ခသည်တွေနဲ့နိုင်ငံရေးခေါလုံခွင့်တောင်းခံသူတွေကိုအကောက်အွယ်ပေးဖို့အတွက်တောင်းဆိုပါတယ်။မြောက်ကိုရီးယားကနေတောင်ကိုရီးယားကိုထွက်ပြေးခေါလုံလာသူတွေထဲကယာလူအခြေဆုံးတစ်ယောက်ကတော့1998ခုနှစ်မှာနိုင်ငံရေးခေါလုံခွင့်တောင်းခံလာတဲ့လက်ရှိအလုပ်သမားပါတီထိတ်တန့်အရာရှိတူဖြစ်တဲ့ဟွမ်ဂျန်ယောက်ဖြစ်ပါတယ်
။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုမနေ့ညကဆက်ရောက်သွားပြီးဖြစ်ပါတယ်။တရုတ်ဝင်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွေ့ရောက်ခဲ့တဲ့9ရက်ကြာခီးစဉ်အတွင်းတရုတ်သမ္မတဝင်ကြီးချုပ်နိုင်ငံသားဝင်ကြီးတို့နဲ့တွေ့ဆုံမှာဖြစ်တယ်လို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းမြန်မာနိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ခီးစဉ်အတွင်းဒေါ်ဆန်းစုကြည် ရဲ့အနေနဲ့အငင်းပွားပွဲဖြစ်နေတဲ့မြေဆုံစီမံကိန်းကိစ္စနဲ့ပတ်သက်ပြီးအတိအကျထားဆွေးနွေးလိမ့်မယ်လို့မြူစာကြောင်းတရုတ်မြန်မာဆက်ဆံရေးလေ့လာသူတချို့ကခံမှန်းပြောဆိုကြပါတယ်။အေယာဝတီမြို့ပေါ်မှာတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံရေကာတာစီမံကိန်းကတရုတ်မြန်မာနိုင်ငံအတွက်အသိကိုအရေးပါတဲ့စီမံကိန်းဖြစ်တယ်လို့တရုတ်ကွန်မြူနတီပါတီအာဘော The Global Times သတင်းစာကရေးသားပြီးမြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးနှစ်ဖက်မကြခင်မှာသဘောတူညီချက်တစ်ခုခုရလာဖို့တရုတ်ပြည်တွင်းမှာမျှော်လင့်ချက်တွေတိုးလာတယ်လို့လည်းဖော်ပြထားပါတယ်။ဒေါက်ဆန်စုကြည်ရဲ့ခီးစဉ်တွင်ကွန်လုံတရာတိဆောက်ရေးနဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာစစ်ရုံတိဆောက်ရေးအတွက်ပူးပေါင်းဆောင်ရွက်စာချုပ်နှစ်ခုကိုလက်မှတ်ထိုးသွားမယ်လို့လည်းမြန်မာနိုင်ငံရဲ့ဌာနတာဝန်ရှိသူတွေကပြောပါတယ်။ဒေါက်ဆန်စုကြည်နဲ့အတူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလျှက်စစ်စွမ်းအင်ဝန်ကြီးဌာနစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနတို့ကပြည်ထောင်စုဝန်ကြီးတွေလည်းလိုက်ပါသွားကြတာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံဗုဒ္ဓဟူးနေ့မှာချက်ရောက်တဲ့သူ့ရဲ့လွတ်လပ်ရေးနေ့မှာပဲသူ့ပိုင်းနဲ့ထဲတရားမဝင်၅လဖန်လို့ဖမ်းဆီးထားတဲ့နိုင်ငံသား၅ဖန်သင်္ဘောအချင်း60ကိုနှစ်မြုပ်ဖြစ်ခဲ့ပါတယ်။တောင်ကျုပ်ပင်လယ်ပြင်နဲ့အင်ဒိုနီးရှားနိုင်ငံတွေဖြစ်တဲ့တရုတ်တို့ကြားရေပြင်ပိုင်းနဲ့ဆိုင်ရာအငင်းပွားမှုတွေတိုးလာနေချိန်မှာပဲအင်ဒိုနီးရှားကသူ့ရေပိုင်းနဲ့ထဲတရားမဝင်၅ခုဖမ်းမှုတွေကိုတိုက်ဖျက်ဖို့အတွက်ချင်းချင်းချက်ချက်လှုံ့ဆော်လာခဲ့တာဖြစ်ပါတယ်။တရုတ်ဆိုရကမကြသေးခင်ကပဲတခြားနိုင်ငံတွေရဲ့ရေပိုင်းနဲ့တွေ့တဲ့ကျူးကျော်တာတွေနဲ့သူ့ရဲ့၅ဖမ်းသင်္ဘောတွေတိုးပြီးလွတ်လာနေတာနဲ့ပတ်သက်ပြီးအင်ဒိုနီးရှားအရာရှိတွေကအထူးစိုးရိမ်နေတာပါ။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသူ့နိုင်ငံကိုဒေသရင်းရေချောင်းအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်လာစေဖို့အတွက်အနည်းဆုံးကျွန်းပေါင်း 18,000 ကိုဖွံ့ဖြိုးအောင်လှုံ့ဆော်ဖို့အတွက်ဆန္ဒရှိကြောင်းအင်ကာနေကပဲလွှတ်တော်ကိုတင်ပြခဲ့ပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုံနေပေးနေပါတယ်ရှင်။
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။စီးရီးယားမှာလေကြောင်းတိုက်ခတ်ဖို့အတွက်ရုရှားစစ်လေယာဉ်တွေဟာဒုတိယမြောက်နေ့အဖြစ်အီရန်ကနေမနေ့ကထွက်ခွာလာပါတယ်။ဟာမဒန်လေတာစခန်းကနေထွက်သွားတဲ့လေယာဉ်တွေဟာ IS စစ်သည်ကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့ကပထမအကြိမ်လေကြောင်းတိုက်ခတ်မှုကတော့ IS အဖွဲ့ဝင်အဖြစ်ဂျီဟတ်ဝါဒီတွေဖြစ်တဲ့ El Nusra တပ်ဦးလို့အရင်ကသိကြတဲ့Jabhat Fateh al-Sham အဖွဲ့ကိုလည်းပြစ်မှတ်ထားခဲ့တာဖြစ်ပါတယ်။အီရန်ကလေတပ်စခန်းကိုအုံပြုတိုက်ခိုက်တာဟာအီရန်ကိုတိုက်ခိုက်ရေးသမားတွေမရောက်ဖို့ဒါမှမဟုတ်မလွှဲပြောင်းဖို့ပြစ်ပင်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြားနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကယူဆတဲ့အကြောင်းပြောတာကိုရုရှားနိုင်ငံရဲ့ဝန်ကြီးဌာနစာဂျီရာဖရော့ကပယ်ချပါတယ်။အီရန်ပိုင်နက်ကိုအမြဲတမ်းစခန်းတစ်ခုအဖြစ်အုံပြုဖို့ရုရှားကိုပေးထားတာမဟုတ်ဘူးလို့ဆိုတာကိုလည်းအီရန်လွတ်တော်ဥက္ကဋ္ဌအလီလာရီဂျာနီကမနေ့ကအခိုင်အမာပြောကြားခဲ့ပါတယ်ခင
်ဗျာ။ကဘာပေါ်ကိုအချက်လက်တွေပြန်ပြဖို့ရမှာကွန်ပျူတာဖောက်ထွင်းခိုးယူသူတွေခိုးယူဖို့မလုံနိုင်အောင်စိတ်ချရမယ်လို့မျှော်လင့်ထားတဲ့ပထမဆုံးဆက်သွယ်နည်းပညာသုံးဂျိုရုဆက်သွယ်စနစ်ဆက်လိုက်တစ်ခုကိုတရုတ်ကလွှတ်တင်ခဲ့ပါတယ်။ဒီဂျိုရုကိုတရုတ်နိုင်ငံအနောက်မြောက်ပိုင်းဂိုဘီတဲကန်နယ်အထဲမှာရှိတဲ့ကျန်းစုပြည်နယ်စစ်အခြေစိုက်စခန်းကနေအင်္ဂါနေ့ကလွှတ်တင်တာပါ။ကီလိုဂရမ်600ထက်မနည်းလေးတဲ့ဒီဂျိုရုကိုမီဆီယပ်စ်လို့ခေါ်ပါတယ်။ဒါခရစ်မပေါ်ခင်900စုလောက်ကတရုတ်တွေးခွန်တဲ့သိပ္ပံပညာရှင်မီဆီယပ်စ်ကိုဂုဏ်ပြုပြီးမှတ်ခေါ်ထားတာပါ။ဒီဂျိုရုကတနင်္လာခွဲမှာတချိန်ကဘာကိုပတ်မှာပါ။ကဘာပတ်လမ်းထဲဆက်သွယ်ရမှာ Quantum Yupapeda ဆက်သွယ်မှုသဘောတရားနဲ့သူတို့သုံးထားတဲ့လှုပ်ဝက်သင်္ကေတဟာလုံခြုံမှုရှိကြောင်းနဲ့ဒီဂျိုရုကဘာပတ်လန်းနဲ့ပတ်နေတဲ့နှစ်နှစ်တာကာလအတွင်းမြေပြင်နဲ့ဝင်းဆက်သွယ်မှုတွေကိုဖောက်ထွင်းလို့မရနိုင်အောင်လုပ်ထားတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ဒါပေမဲ့တရုတ်အာကာသအစီအစဉ်တွေစောင့်ကြည့်တဲ့ဩစတြေးလျကျွမ်းကျင်သူကတော့ဒါဟာမဖြစ်နိုင်ဘူးလို့ဆိုပါတယ်
။အမေရိကန်ပြည်ထောင်စုအနောက်ပိုင်းဒေသကယ်လီဖိုးနီးယားပြည်နယ်ကဆန်ဘာနာဒီနိုမြို့ရဲ့မြောက်ဘက်မှာအင်္ဂါနေ့ကတော်မီအလင်းမြန်ကူးဆက်လောင်းချမှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေတာက12,000ကျော်ကိုဘေကင်းရကိုထွက်ခွာကြဖို့အာနာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။တော်မီဘဲကဆက်လောင်နေဆိုတာအာနာပိုင်တွေအနေနဲ့မသိရသေးပေမဲ့မိစတင်လောင်ပြီး12နာရီလောက်အကြာမှာဟက်တာ6,000ကျော်လောင်ကျွမ်းသွားပြီလို့ဆိုပါတယ်။တော်မီလောင်ရကထွက်လာတဲ့မိခွန်းငွေတွေကြောင့်လော့စ်အန်ဂျလိစ်နဲ့လတ်စ်ဗီဂတ်ကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးအပါအဝင်တခြားအဝေးပြေးလမ်းတွေကိုလည်းပိတ်ထားလိုက်ရပါတယ်။မိငင်းနိုင်ဖို့အတွက်မိသားသမား900လောက်ကကြိုးပမ်းနေကြတယ်လို့ဆိုပါတယ်။ဒါပေမဲ့ရာသီဥတုပူလွန်တာလေတိုက်နေတာနဲ့၆တွေ့တဲ့ရာသီဥတုအခြေအနေတွေကြောင့်မိငင်းနိုင်ဖို့အခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။
2016 Rio Olympic အားကစားပြိုင်ပွဲမှာဒေသဆန်းလို့ချင်းဗုဒ္ဓဟူးနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ28ငွေ30ကျပ်28နဲ့ပထမနေရာမှာရှိပြီးဗြိတိန်နိုင်ငံကရွှေ19ငွေ19ကျပ်72နဲ့ဒုတိယတရုတ်ကရွှေ18ငွေ15ကျပ်20နဲ့တတိယနေရာတွေမှာရှိနေပါတယ်ဗုဒ္ဓဟူးနေ့မှာအဓိကအားဖြင့်အမျိုးသမီးပြေးခုံပြပြိုင်ပွဲတွေကျင်းပခဲ့တာဖြစ်ပြီးအမျိုးသမီးမီတာ100အပြည့်မှာပါဝင်ရှင်ပြိုင်ခဲ့တဲ့မြန်မာနိုင်ငံကဆွေလီမြင့်က2မိနစ်16စက္ကန့်နဲ့ပြေးနိုင်ခဲ့ပေမယ့်အဆင့်62ရခဲ့တာပါမြန်မာနိုင်ငံကစစ်နိုင်ကအမျိုးသားမီတာ5000မှာအဆင့်49ရခဲ့ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းလှိုင်နဲ့ဒေါခင်မျိုးတက်တို့ကြီးညာသွားတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုနားဆင်ကြပါတော့မယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းနဲ့စပါမယ်မြန်မာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်၅ရက်ကြာတရုတ်နိုင်ငံခီးစဉ်အတွင်းအများကမျှော်လင့်ထားသလိုမြစ်စုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတော့ဦးစားပေးဆွေးနွေးမှာမဟုတ်ဘူးလို့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူတွေကတုံ့တက်နေကြပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းစီးပွားရေးဖွံ့ဖြိုးမှုအကူအညီတွေရရှိရေးအတွက်ကြိုးစားသွားမယ်လို့ယူဆတဲ့အကြောင်းလည်းပြောပါတယ်။အာဆီယံပြင်ပကိုပထမအဆုံးချိန်ဖြစ်တွားရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံဆက်ဆံရေးကျွမ်းကျင်သူတွေရဲ့အမြင်တဘောဓာတ်တွေကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်။နားဆင်ကြပါခင်ဗျာ
။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ်လီခတ်ချန်ရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံမှာ၅ရက်ကြာတရားဝင်လည်ပတ်ဖို့မနေ့ညကဗီဂျင်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိချင်းအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးပြုလုပ်ထားတဲ့နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံကိုဒေါအောင်ဆန်းစုကြည်အနေနဲ့အန်အဒီအစိုးရကတိုင်းပြည်အာဏာကိုလွှဲပြောင်းရယူပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်တွားရောက်လည်ပတ်တာဟာအရေးပါတဲ့ခီးစဉ်တစ်ခုအဖြစ်ပြည်ရင်းပြည်ပမှာရှိတဲ့မြန်မာအရေးလေးလာတုံ့တက်သူတွေကယူဆနေကြတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းအများကမျော်လင့်ထားကြသလိုနှစ်နိုင်ငံဆက်ဆံရေးမှာအဖူးအထစ်ဖြစ်တည်ရှိနေတဲ့မြစ်ဆုံဆဲကိစ္စကိုအဓိကထားဆွေးနွေးမဲ့အလားအလာမမြင်ဘူးလို့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူလဲဖြစ်အမေရိကန်အခြေစိုက်စတင်ဆန်သုတေသနဌာနကတရုတ်မူဝါဒရေးရာကျွမ်းကျင်သူလဲဖြစ်တဲ့ယွန်းဆွန်ကတုံ့တက်ပါတယ်
There are a couple of issues they will discuss. I know that people have been focused on the issue of Mison Dam, but I actually don't think that is going to be a top priority for their discussions
ဘာလို့လဲဆိုတော့အေယာဝတီမြစ်ပေါ်မှာတည်ဆောက်မဲ့ရေအားလျှပ်စစ်စီမံကိန်းတွေအားလုံးကိုပြန်လည်တုံ့တက်ဖို့အတွက်ပြီးခဲ့တဲ့တောက်ချနေတုန်းကပဲ NLD အစိုးရကကြေညာချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်တရုတ်ပြည်မှာရှိနေစဉ်အတွင်းမြစ်ဆုံစီမံကိန်းကိစ္စကိုဆွေးနွေးဖို့ဒေါအောင်ဆန်းစုကြည်အပေါ်ဖိအားပေးမှုတွေတိတိတတ်တာရော်သွားနိုင်ပါတယ်။ဘာလို့လဲဆိုတော့စီမံကိန်းတွေနဲ့သက်ဆိုင်တဲ့ကောင်းကျိုးဆိုးကျိုးတွေဟာစုံစမ်းစစ်ဆေးရေးကော်မရှင်ကထွက်လာတဲ့ရလဒ်ပေါ်မှာမူတည်ပြီးတော့စုံစမ်းစစ်ဆေးမှုတွေဟာလည်းပြုလုပ်နေဆဲဖြစ်တယ်လို့ပြောလို့ရနိုင်ပါတယ်။ဩဂုတ်လ31ရက်နေ့မှာစတင်မဲ့27ရာစုပင်လုံညီလာခံကိစ္စကိုလည်းဆွေးနွေးထိုင်ပါတယ်။နောက်ပြီးတော့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုလည်းဆွေးနွေးနိုင်ပါတယ်။ဘာလို့လဲဆိုတော့တိုင်းပြည်အတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ပြနိုင်ဖို့အတွက် NLD အစိုးရဟာဖိအားအကြီးအကျယ်ပေးခန့်နေရတဲ့အတွက်ဖြစ်ပါတယ်။
တရုတ်နိုင်ငံယူနန်တောင်ပိုင်းတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပမောက္ခဘီရှိဟောင်းကလည်းဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းနိုင်ငံအကြသဘောတူညီမှုတစုံတရာရနိုင်မှာမဟုတ်ဘူးလို့တုံ့တက်ပါတယ
်။那么但是这个问题不解决呢，也会对这个中缅下一步的两国下一步的这个。
就表达了个咯，这个路没松懈，给下个比来阿姆桑越南姆索因，阿那个那个西瓜也不往桑越姆对阿汉达皮拉内马来的，出的片。အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းအကြီးကြီးတွေကိုလှုပ်ဆောင်ကြမဲ့တရုတ်ကုမ္ပဏီတွေကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့ယုံကြည်မှုတွေရော့ကျသွားနိုင်ပါတယ်လို့ပြောတော့တာပါအမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ချခံတည်ဆောက်မဲ့မတင်မကျဖြစ်နေတဲ့ဒီမြစ်ဆုံဆဲကိစ္စဖြစ်ရှင်းနိုင်ရေးမြန်မာအစိုးရအတွက်နီလန်သုံးသွယ်ရှိတယ်လို့လည်းပမောက္ခဘီကပြောဆိုထားပြီးပထမနီလန်ကတော့စီမံကိန်းကိုရော့ကျေးပေးပြီးလုံးဝဖျက်သိမ်းပစ်ဖို့ဒုတိယနီလန်ကတော့စီမံကိန်းကိုပြန်လုပ်ခွင့်ပြုဖို့နဲ့တတိယအချက်ကတော့စီမံကိန်းကိုဖျက်ပြီးဒီစီမံကိန်းမှာရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေကိုအယောအဆအနေနဲ့တခြားစီမံကိန်းတွေချပေးဖို့ဖြစ်တယ်လို့ပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံရေးနဲ့စီးပွားရေးနှစ်ခုစလုံးအတွက်အရေးပါတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီခီးစဉ်အတွင်းဒေါ်ဆန်းစုအကြည်အနေနဲ့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးစီမံကိန်းအတွက်တရုတ်နိုင်ငံကနေအကူအညီတောက်ခံသွားလိမ့်မယ်လို့ယူဆကြောင်းတရုတ်နိုင်ငံကလေးလာရေးဌာနကသုတေသီစူးစာဟွီးကတုံ့တက်ပါတယ်
I suppose her visit the first thing she would look for is more
cooperation or more cooperative program.
တူကီစင်တွင်တရုတ်နိုင်ငံနှင့်ပူးပေါင်းဆောင်ရွက်မှုတိုးဖို့ကြိုးပမ်းလိမ့်မယ်လို့ကျွန်မယူဆပါတယ်။မြန်မာအစိုးရသည့်တက်လာတာလအနည်းငယ်ပဲရှိသေးတာမို့အစိုးရကပြည်တွင်းစီးပွားရေးတိုးတက်ဖို့ဦးစားပေးလိုတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ထိရောက်စွာဆောင်ရွက်နိုင်တာတွေမရှိတာအခြေခံရန်တရအဆောက်အုံတွေလိုအပ်နေတာနဲ့ရင်ဆိုင်နေရတဲ့အတွက်အစိုးရသည့်အနေနဲ့ပြည်တွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်နိုင်ငံခြားအကူအညီပိုရစီမှုကြိုးပမ်းမှာဖြစ်ပါတယ်။တချိန်ထဲမှာပဲအစိုးရအသည့်အနေနဲ့ပြည်တွင်းငင်းချမ်းရေးကိုလည်းဦးစားပေးဖို့ရှိပါတယ်။တရုတ်ကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်လိုပဲမြန်မာနိုင်ငံနဲ့ဒေသခံတိုင်းရင်းသားတွေရဲ့အကျိုးစီးပွားအတွက်ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရသွားရောက်တဲ့ဒီ9ရက်ကြာခီးစဉ်အတွင်းမှာတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခချန်တို့အပြင်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့နဲ့လည်းတောင်ဆန်းစုကြည်တွေ့ဆုံသွားမှာဖြစ်ပါတယ်။တောင်ဆန်းစုကြည်ရဲ့ဒီခေတ်စဉ်အတွင်းကွန်လုံတရာတိဆောက်ရေးနဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာစေယုံတိဆောက်ရေးအတွက်ပူးပေါင်းဆောင်ရွက်ရေးစာချုပ်နှစ်ခုလက်မှတ်ရေးထိုးသွားမယ်လို့မြန်မာနိုင်ငံရဲ့ဌာနတာဝန်ရှိသူတွေက VOA ကိုပြောပြခဲ့ပါတယ်။တောင်ဆန်းစုကြည်နဲ့အတူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလျှက်စစ်စွမ်းအင်ဝန်ကြီးဌာနစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနတို့ကပြည်ထောင်စုဝန်ကြီးတွေလည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗျာ
။ကုစားဝင်လိုက်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်တန်လွင်မြစ်ပေါ်မှာရေအားလျှက်စစ်တပ်ထုတ်လုပ်မဲ့တရုတ်ကုမ္ပဏီတွေရဲ့ရေကာတာစီမံကိန်းအဆိုပြုချက်ကိုလက်မခံမှုဒေါအောင်ဆန်းစုကြည်ကိုကျန်းလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဒီအဆိုပြုချက်ဟာပို့ပြီးတော့ဆိုးကျိုးတာဖြစ်စေနိုင်တာကြောင့်အခုလိုတိုက်တွန်းရတာဖြစ်တဲ့အကြောင်းပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကပြောပြတော်မူနေခင
်ဗျာ။ရှမ်းပြည်နယ်ကိုဖျက်ဆီးနေတဲ့တန်လွင်မြစ်ပေါ်ရေကာတာစီမံကိန်းကြီးတွေတိဆောက်ဖို့အဆိုပြုထားတာကိုလက်မခံဖို့ရှမ်းလူအခွင့်ရေးအဖွဲ့26ဖွဲ့ကဩဂုတ်လ18ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားခဲ့ကြတာပါ။လောလောဆယ်ရှမ်းပြည်နယ်မြောက်ပိုင်းမှာလျှက်စစ်တပ်အားမီဂါဝတ် 1400 ထွက်မဲ့ကွန်လုံရေကာတာစီမံကိန်းနဲ့မီဂါဝတ် 1200 ထွက်မဲ့နောင်ဖာရေကာတာစီမံကိန်းနှစ်ခုအစိုးပြုထားပြီးအဲ့ဒီစီမံကိန်းကြီးတွေပြီးသွားခဲ့ရင်ထွက်လာမဲ့ရေအားလျှက်စစ်တပ်တွေရဲ့90ရာခိုင်နှုန်းကိုတရုတ်နိုင်ငံကိုတင်ပို့ရောင်းချမှာဖြစ်ပါတယ်။မီဂါဝတ် 9000 ထွက်မဲ့တာဆန်းစစ်ခေါ်မိုင်းတုံရေကာတာစီမံကိန်းကိုတော့ရှမ်းပြည်အလဲပိုင်းမိုင်းတုံနဲ့မိုင်းပန်မြို့သားမှာတိဆောက်ဖို့အစိုးပြုထားတာပါ။အဲ့ဒီစီမံကိန်းကြီးတွေကိုလက်မခံဘဲရပ်ဆိုင်းပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရှမ်းလူအခွင့်အရေးအဖွဲ့တွေကတောင်းဆိုရတာနဲ့ပတ်သက်ပြီးအိတ်ဖွင့်စာရေးရမှာပါဝင်တဲ့ Action for Shan State Rivers ရှမ်းပြည်နယ်မြေချောင်းကာကွယ်ရေးအဖွဲ့ရဲ့ပြောခွင့်ရသူနန်းခမ်းမိုင်ကအခုလိုရှင်းပြပါဗျာ။ဒီက
တောင်းဆောင်လေလို့ကြားကလေးကစိတ်ပူနေတာပေါ့နော်။ဘာကြောင့်လဲဆိုတော့အဲ့ဒီရေကတောင်းဆောင်မဲ့အဲ့ရေရာတွေဟာဒီနေ့ပေါ်ဒီခိုးတဲ့ရွာတွေလည်းအကုန်လုံးပါသွားမှာဒါလိုမျိုးတခြားမှာနေတဲ့ရွာတွေပေါ့လေအဘဝအပဝင်းကြီးပြည့်စည်ရှုံရှုံမှုရှိမယ်ပြီးတော့မှဒီတူတွေရဲ့အပိုင်ဆိုင်ထားတဲ့ဟိုအရင်ကြီးမှုတွေရောအဲသူတို့ဥစ္စာတိစီတွေလည်းရှုံရှုံမယ
်ဩဂုတ်လ19ရက်နေ့မှာတရုတ်ပြည်9ရက်ကြာခီးကိုစတင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ကတရုတ်အာဏာပိုင်နေတဲ့တွေ့ဆုံချင်းမှာကချင်ပြည်နယ်မြစ်ဆုံစီမံကိန်းအပါအဝင်မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတယ်လို့သုံးသပ်နေကြတာပါမြစ်ဆုံစီမံကိန်းကိုရန်နာပြီးအခြားဒေသတွေမှာရေကာတာတည်ဆောက်ခွင့်ကို NLD အစိုးရကခွင့်ပေးနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်တရုတ်ကုမ္ပဏီတွေကတန်လွင်မြစ်ပေါ်ရေကာတာစီမံကိန်းလှုပ်လာမှာကိုရှမ်းဒေသခံတွေစိုးရိမ်နေကြတာကြောင့်လဲဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်တွင်ရှမ်းလူအခွင့်အရေးအဖွဲ့တွေကအခုလိုတိုက်တွန်းနေတာပါဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးမှာအခြားဝန်ကြီးတွေနဲ့အတူမြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဦးဖေစင်ထွန်းလဲလိုက်ပါသွားပါတယ်ရှမ်းပြည်နယ်တွင်တန်လွင်မြစ်တစ်လျှောက်ရေကာတာတွေတိဆောက်ဖို့လှုပ်လာမယ်ဆိုရင်ဒီဒေသမှာရှိတဲ့တိုင်းဒေသလက်နက်ကိုင်တပ်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေထပ်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြောင်းနန်းခမ်းမိုင်ကပြောပါတယ
်ဒီရေကာတာဆောင်းမဲ့နေရာတွေကတော်ထဲမှာအဲ့ဒီဟိုတိုင်းသားလက်နက်ကိုင်တွေအဲနေထိုင်တဲ့နေရာဖြစ်နေတာပေါ့လေအဲ့ဆိုရင်သူတို့နေရာမရှိတော့ရင်အမ်စစ်ပွဲတွေထပ်ဖြစ်လာနိုင်တယ
်ရှမ်းပြည်နယ်မှာတဘာဝတရံဇာတာထွက်နေပေမဲ့ဒေသခံတွေအကျိုးခံစား권မရကြဘူးလို့ဝေဖန်နေကြတာပါရှမ်းပြည်နယ်တွင်ရေအားလျှက်စစ်ထုတ်မဲ့ရေကာတာစီမံကိန်းတွေဟာလည်းတကယ်တော့ပြည်သူတွေအတွက်အကျိုးပြုမှာမဟုတ်ဘူးလို့နန်းခိုင်မိုင်ကထောက်ပြပါတယ
်အဲကျမတို့ရှမ်းပြည်မှာကတဘဝတရံစာသားတွေလည်းမျိုးစုံထွက်တယ်။ဒါပေမဲ့ထထတဲ့တရံစာသားတွေကပီတီတွေခံစားခွင့်မရဘူး။ပြီးတော့မှရေကာတာလည်းအများကြီးစောင့်နေကြပဲ။ဒါနဲ့ ဒီရွာဖက်မှနေတဲ့လူတွေရောတောဖက်မှနေတဲ့လူတွေစေလက်ရှိမီနေရရှိဘူးအဲ့ဒီရေကထထဆောက်မယ်ဆိုရင်နိုင်ငံခြားကိုရောက်ချမယ်ဆိုရင်ဟိုကလေကျမတို့ရဲ့လက်ရှိမီရမယ်လို့မမျှော်လင့်နိုင်တော့
တန်လွင်မြစ်ဟာတရုတ်နိုင်ငံတွင်းမှမြစ်ဖြားခံပြီးတောင်ဘက်ကိုစီးဆင်းရင်မုဒ္ဓမပင်လေတဲ့စီးဝင်သွားတာပါဒါကြောင့်မြစ်ဖြားမှာဆယ်တီဆောက်ခဲ့ရင်ရှမ်းပြည်နယ်အပါအဝင်မြစ်အောက်ပိုင်းကယားကရင်မွန်ပြည်နယ်တွေကဒေသခံတွေရဲ့လူမှုဘဝကိုပါထိခိုက်လာနိုင်တယ်လို့ရှမ်းလူအခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်ခင်ဗျာ
ကိုညာဝဲအောင်ပါအခုတော့ထိုင်းနိုင်ငံဘက်ကတရင်ကိုဆက်ချင်ပါတယ်ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ရောက်လာတဲ့မြန်မာအလုသမားတွေရဲ့ပြည်ထနာတွေကိုရော်ပါစီအောင်မြန်မာအလုသမားဝန်ကြီးဌာနကစတင်ပြီးတော့လှုပ်ဆောင်နေပြီလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုမတ်အေးမာကတရင်ပြပို့ထားပါတယ်နားဆင်ပါခင်ဗျာ
ထိုင်းနိုင်ငံကိုတရားဝင်နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့မြန်မာလူသမားတွေကိုမကြခင်မှာဈေးနှုန်းသက်သာစွာနဲ့ထိုင်းနိုင်ငံကစက်ရုံ9ခုလောက်နဲ့စတင်ပြီးသဘောတူစာချုပ်လက်မှတ်ရေးထိုးမှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးလူသမားညွှန်ကြားမှုဦးစီးဌာနရဲ့အမြဲတမ်းအတွင်းဝင်လည်းဖြစ်ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကအခုလိုပြောပြပါတယ
်ဒီ MOU မှာအလုပ်သမားတွေကိုဈေးလျှော့ဖို့အတွက်ပေါ့နော်ကျွန်တော်ဈေးလျှော့ပြီးတော့မှချုပ်ဆိုတဲ့ဟိုလုပ်ငန်းစဉ်တွေတခုကိုကျွန်တော်တာဟိုလုပ်နေတာပေါ့နော်လုပ်နေတာဆိုဒီစနေနေ့မှာတော့ကျွန်တော်တို့ announcement လေးလုပ်ပေးမယ်ဆန္ဒလေးနဲ့စာချုပ်ချုပ်ပြမယ်စေုံ9ရုံတော့ပါမယ်တင်တယ်အဲအဲ့ဒါမျိုးလေးတွေနဲ့စပြီးတော့သူကရေးဒါပထမဆုံးစမယ်လေအဲ့တော့အရင်တော့ကျွန်တော်တို့ကသတိင်းခွင့်ဆိုပြီးတော့ agency တွေတောင်းနေဟာကသတိင်းခွင့်ပေါ့ဘူးအခုဒီဥစ္စာသူတို့ကောက်တာ6000ခွဲလားမသိပေါ့နော်အဲ့ဒါရဲ့နောက်ဟိုဘက်မှာကျွန်တော်တို့အရင်ကုန်နေတဲ့ဘတ်1000ဆိုတဲ့ကိစ္စမှာဘတ်2900ကျော်ပဲကုန်မဲ့ကိစ္စရတာဒီကဒီဒီလှုပ်ရှင်တွေကဒီလိုလှုပ်သွားမယ်ဆိုတဲ့အနေနဲ့ကျွန်တော်တို့ကဒီမှာဒါဟိုရင်ညှိနှိုင်းမှုတွေကလည်းတစ်စစ်ပေါ့နော်ဒါဒါမျိုးလေးတိုးတက်လာတာကိုကျွန်တော်တို့အဲ့ဒါလေးကိုဒီလာမဲ့စနေနေ့မှာတော့ဆာချုပ်ချုပ်ပွဲလေးလုပ်ပြဖို့ရှိတာပေါ့
အရင်တုန်းကတော့မြန်မာပြည်ဘက်ကကုမ္ပဏီတွေကိုအနည်းဆုံးကျပ်ငွေ3000ခွဲကနေ3000ထိပေးခဲ့ရတယ်လို့ထိုင်းနိုင်ငံဘက်ကလည်းထိုင်းဘက်ငွေ1000ကနေ1000ခွဲထိပေးရတဲ့အလုပ်သမားတွေလည်းရှိခဲ့ကြပါတယ်ဒီအတွက်နိုင်ငံကူးလက်မှတ်ဖိုးတွေအကျွေးမကျေလို့ဆိုပြီးနိုင်ငံကူးလက်မှတ်တွေကိုသိမ်းဆည်းထားတာတွေအလုပ်တွေကိုကြုံရပို့ခဲ့တာတွေလည်းဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာတော့အလုပ်ရှင်မတူလို့ဖမ်းဆီးခံရတာလုပ်ငန်းခွင်မတူလို့အရေးယူခံရတာလုပ်အားကမရဘဲအလုပ်ခိုင်းစေခံရတာတွေစာချုပ်ပါအခွင့်အရေးအတိုင်းအပြည့်အဝမရတာတွေကြောင့်အခက်အခဲတွေဖြစ်ပွားခဲ့ရပါတယ်ဒီအတွက်ထိုင်းနိုင်ငံမှာရှိတဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့နှစ်ဖွဲ့ကအလုသမားတွေရဲ့နှင်နာမှုတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတွားလို့ရကနေအလုသမားတင်ပို့နေတဲ့ကုမ္ပဏီတွေနဲ့တင်းမာမှုတွေဖြစ်ပြီးတရားစွဲဆိုတဲ့အထိဖြစ်သွားခဲ့ရပါတယ် MOU ဆိုတာဟာဒီလိုဖြစ်လို့မရတဲ့အကြောင်းအူမျိုးအောင်ကတော့အခုလိုပြောသွားပါတယ
် MOU ဆိုတာအဲ့လိုလုပ်လို့မရဘူးလေဒီစိတ်ယုံသွားမယ်ဆိုရင်ဒီစိတ်ယုံကိုတေချာပေါက်လွှတ်ရမှာလေတေချာပေါက်မရောက်ရင်လာဒါကျွန်တော်တို့အရေးယူတာဟိုအရင်ကတော့ကိုယ်တိုင်မျိုးတွေဖြစ်ကောင်းဖြစ်ခဲ့မယ်ဟိုရောက်မှအဲ့ဒါအလုံးမရှိတာလို့ဘာလို့ဒီလိုဖြစ်ခဲ့နိုင်ပြီအခုတော့ပြန်ဒီလိုမျိုးကိုလုပ်လို့မရဘူးနှစ်နိုင်ငံတပြည်ပြည်နဲ့ဒီ agency တွေအဲ့ဘာလို့ဒီလိုပေါ့အလုပ်ရှင်တွေပုံမှန်ထိန်းချုပ်လာတာလေဒါဒါမျိုးလုပ်လို့မရဘူးဖြစ်ချင်း web permit မရတဲ့ပြဿနာပေါ့နော်ဒီလိုပြဿနာတွေရှိတယ်သူတို့ဒီစိတ်ဝင်လို့ပြောပြီးဟိုစိတ်ဝင်လွဲပြုလို့ဟာကအဓိကကသူတို့တည်တာနဲ့ကျွန်တော်တို့လည်းအေးအေးယူနေတာပဲလေဒါအဲ့ဒီမျိုးလုပ်လို့မရဘူး
ပြီးခဲ့တဲ့ဂျွန်လတုန်းကတော့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကထိုင်းနိုင်ငံရဲ့ခီးစဉ်အတွင်းအလုသမားအဖွဲ့73ဖွဲ့နဲ့တွေ့ဆုံတဲ့အခါမှာနိုင်ငံသဘောတူညီမှုနဲ့လာတဲ့အလုသမားတွေအနေနဲ့နောက်ထပ်ပြဿနာတွေမဖြစ်အောင်နှစ်ဖက်ကြားခံကုမ္ပဏီတွေမပါဘဲလုံဆောင်ဖို့အတွက်တင်ပြခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပြပါတယ
်အဲ့ဒီအလုသမားပြည်ပကိုထွက်ခွာဖို့အတွက်လေရင်ခပ်ပြည်စီတိမောကဖြစ်စီကားကပြည်စီစာရွက်စာတမ်းခပ်ပြည်စီအဲ့ဒီလိုအပ်တဲ့ငွေကြေးအမှန်တကယ်ကိစ္စကိုကြောက်ခံနေပြီးတော့ပုဂ္ဂလိကဘာဖြစ်ဖြစ်အစုအဘယ်ဖြစ်ဖြစ်တခုကထိတ်ထုံမယ်အဲ့ဒါကိုအလုသမဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့လုပ်မယ်အလုသမဝန်ကြီးဌာနပြည်နယ်တိုင်းမှာနေပြီးတော့လောက်ကင်ရှာပွေရုံးတွေဘယ်လောက်ဖွင့်ထားတဲ့အလုသမတွေကကူညီဖို့တဲ့ဘယ်နှုံဖွင့်ထားတယ်ဆိုတာပြောတယ်လေအဲ့ဒါကြောင့်မို့လို့အလုသမဝန်ကြီးဌာနရဲ့ဘန်ရဲ့ရက်ချေအုပ်ချုပ်ရေးနဲ့သွားပေါင်းလိုက်တာနဲ့တပြိုင်တည်းပွဲစားဆိုတဲ့ခေါင်းဖြတ်တဲ့လူတိုင်းကလုံးဝရုံးနေပတ်တော့သွားမှာဖြစ်တယ်
ထိုင်းနိုင်ငံမှာမြန်မာလူသမား3တန်းထက်မနည်းအလုလောက်ကင်နေပြီးနေ့စဉ်လိုလိုမြန်မာလူသမားတွေဟာပြဿနာတွေရင်ဆိုင်နေရပြီးဖန်စီခံရတာရောင်းစားခံရတာတွေပါကြုံနေရတာဖြစ်ပါတယ်ရှင
် VOE သတင်းတော်မှအေးမှထိုင်းနိုင်ငံကနေသတင်းပေးပို့ထားတာဖြစ်ပါတယ်သွားရှင်များခင်ဗျာ Republican တမရလောင်း Donald Trump နဲ့ Democratic တမရလောင်း Hillary Clinton တို့ကြား2016ခုနှစ် American တမရရွေးကောက်ပွဲမှာမဲဆန္ဒရှိအများပြားအတွက်ပြည်ပြင်ပြောင်းလဲမှုကိုဂရုပေးထားတဲ့တမရလောင်းနဲ့တည်ငြိမ်မှုကိုဂရုပေးထားတဲ့တမရလောင်းတို့ကြားရွေးချယ်မှုဖြစ်ပါတယ်အခုလိုအပြောင်းလဲတွေနဲ့စိတ်တက်အနေထားတွေကတမရရွေးကောက်ပွဲမဲဆွေရေးလှုပ်ရှားမှုမှာအရေးပါတဲ့အကြောင်း VOA သတင်းတောက်ဂျင်မလုံး ရေးသားသတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒီမိုကရက်တစ်သမ္မတလောင်ဟီလရီကလင်တန်ကဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့တူပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွဲစည်းရုံးခဲ့ပါတယ်။ကလင်တန်အတွက်ထောက်ခံမှုတိုးလာရတဲ့အကြောင်းရင်းကတော့ဒေါ်နယ်ထရမ့်အနေနဲ့သမ္မတဖြစ်ဖို့တင့်တော်တဲ့အရေးချင်းတွေရှိမရှိပုံမှာမဲဆန္ဒရှင်တွေရဲ့အစိုးရမှုတွေတိုးလာတာကြောင့်ဖြစ်ပါတယ်။Hillary Clinton ကဒေါ်နယ်ထရမ့်ကိုအခုလိုဝေဖန်ပြောကြားလိုက်တာဖြစ်ပါတယ
် There is no doubt Donald Trump is temperamentally unfit and totally
Donald Trump ဟာအမေရိကန်သမ္မတနဲ့တမရော်ကာကွယ်ဦးစီးချုပ်ဖြစ်ဖို့စိတ်ဓာတ်ရေးရရကိုအရေးချင်းရရောမပြည့်မီဘူးဆိုတာတန်တရားဖြစ်စရာမရှိပါဘူ
းနောက်ဆုံးကောက်ခံတဲ့စစ်တမ်းကောက်ချက်တွေရာအမေရိကန်နိုင်ငံသား၃ပုံ၃ပုံတို့ဟာ Trump ကသမ္မတဖြစ်ထိုက်တဲ့အရေးချင်းရှိတယ်လို့ယုံကြည်ကြပြီးတော့လူ၁၀ယောက်မှ၆ယောက်ကြစီကတော့ Clinton ကသမ္မတဖြစ်ထိုက်တယ်လို့ယုံကြည်ကြပါတယ်ဒါပေမဲ့ဒီစစ်တမ်းကောက်ချက်တွေအရပဲမဲဆန္ဒရှင်များစုကအဓိကအဖြစ် Hillary Clinton နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကသူမရဲ့ကိုယ်ပိုင် email server ကိုကင်တွယ်မှုပိုင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေကြံနေသေးတဲ့အတွက် Clinton ကိုမယုံကြဘူးလို့ဆိုပါတယ် Trump ကလည်း Clinton ကိုထိုးနှက်ခြေပါဖို့ Ohio ပြည်နယ်မှာနောက်ဆုံးပြောခဲ့တဲ့နိုင်ငံခြားရေးရာ policy main ကိုမှထည့်ပြောခဲ့ပါတယ
် Hillary Clinton lacks the judgment as said by Bernie Sanders
Hillary Clinton က Bernie Sanders ပြောခဲ့သလိုပဲစဉ်းစားဆုံးဖြတ်မှုတွေညံဖြစ်နေအမေရိကန်ပြည်ထောင်စုကိုခေါင်းဆောင်နိုင်တဲ့ပင်ကိုဇေယိုက်ကောတည်ငြိမ်မှုကျင့်ဝတ်တွေပါကန့်ညီမှုမရှိဘူးဆိုတာကိုဖြစ်ရက်တွေတစ်ခုပြီးတစ်ခုပြနေပါတယ
်လူထုကအပြောင်းလဲတွေဖြစ်ဖို့လိုလားနေတဲ့အချိန်ဟာ Trump အတွက်တော့အကျိုးရှိစေနိုင်ပါတယ်အမေရိကန်နိုင်ငံသား၃ပုံ၂ပုံကဒီနိုင်ငံဟာလမ်းဆက်အမကြီးပေါ်မှာဆက်လျှောက်နေတာပါလို့ယူဆထားကြတာဖြစ်ပါတယ်ဒါပေမဲ့စစ်တမ်းကောက်ချက်တွေရတော့ဒီသမရလောင်းနှစ်ယောက်လုံးဟာပြည်သူတွေအစိုးမြင်တာကိုခံနေရတယ်လို့ Gallup အဖွဲ့စစ်တမ်းကောက်သူ Frank Newport ကပြောပြပါတယ
် Donald Trump has about 63% of the American public who when we asked them say their opinion of him is negative. Hillary Clinton
American လူတွေကိုကျွန်တော်တို့စစ်တမ်းကောက်ကြည့်ပြီးတော့မေးကြည့်တော့ဖြေတဲ့သူတွေက63ရာခိုင်နှုန်းလောက်က Donald Trump ပေါ်အစိုးမြင်ကြပြီး55 56ရာခိုင်နှုန်းကတော့ Hillary Clinton ကိုအစိုးမြင်ကြပါတယ်အဲ့ဒီလိုဆိုတော့Hillary Clinton ကိုပိုသဘောကျတဲ့သူအရေးအတွက်ကတိတ်မကွာလှပါဘူး
။ဒီနောက်ဆုံးသတင်းပတ်တွေထဲမှာ Trump ရဲ့ပြောကြားချက်တွေအဆိုပြုမှုတွေနဲ့ပုတ်ခတ်ပြောဆိုမှုတချို့တွေကြောင့်အတိုက်ခံဖြစ်စေတဲ့ကိစ္စတွေပေါ်လာရတာနဲ့ပတ်သက်ပြီး Trump ရဲ့စိတ်နေစရာကြောင့်တမရဖြစ်ထရဲ့လားလို့ပြန်စဉ်းစားစရာဖြစ်လာပါတယ်။ Republican Party အများစုကတော့ Trump အနေနဲ့စီးယုံပြောကြားမှုတွေကိုလျှော့ပြီး Clinton ဘက်ကိုအာရုံစိုက်ဖို့ပြောပါတယ်။ Trump ကနိုင်ငံရေးအရပြန်လည်ဦးမောလာဖို့မျှော်လင့်ပြီးသူရဲ့မဲဆွေရဲ့အဖွဲ့အတွင်းပြောင်းလဲရေလုပ်ခဲ့တာဖြစ်ပါတယ
် I don't want to change everyone talks about oh well you're going to pivot you're going to I don't want to pivot I mean
ကျွန်တော်အပြောင်းလဲကိုမလိုချင်ဘူးလူတွေကမေးကြတယ်ကျွန်တော်ဘယ်တော့ပြောင်းလဲမှာလဲလို့ကျွန်တော်ကတော့မပြောင်းညင်ဘူးပြောရမယ်ဆိုရင်တော့ဗျာကျွန်တော်ကအရှိကိုအရှိတိုင်းပဲကြိုက်ပါတယ
် Democratic သမ္မတလောင်း Hillary Clinton က Donald Trump ရဲ့ဗိုလ်ထုနေ့ကနောက်ဆုံးကျင်းပခဲ့တဲ့မဲဆွေစည်းရုံးရေးပွဲကပြောင်းလဲမှုတွေကိုပယ်ချလိုက်ပါတယ်
I think it's fair to say that Donald Trump has shown us who he is. He can hire and fire anybody he wants from his campaign.
Donald Trump ကသူဟာဘယ်လိုလူစားမျိုးလဲဆိုတာကိုအများကိုပြတ်သားခဲ့ပြီလို့ကျွန်မထင်ပါတယ်။သူ့ရဲ့မဲဆွဲလှုပ်ရှားမှုအစီအစဉ်မှာသူကဘယ်သူကိုခံပြီးဘယ်သူကိုပဲဖြုတ်စီသူ့မိခွန်းထဲမှာဘယ်လိုစာသားအစ်စ်တွေပဲတိုးပြီးရေးပစီသူဟာချဆုံးစစ်တီရဲ့မိသားစုတွေကိုစော်ကားခဲ့သူအမျိုးသမီးတွေကိုနှိမ်ချဆက်ဆံခဲ့သူမတန်စွမ်းသူတွေကိုလှောင်ပြောင်ကဲ့ရဲ့ခဲ့သူဖြစ်ပါတယ်။ဒါအပြင် IS အကြမ်းဖက်သမားတွေရဲ့အကြောင်းတွေကိုသူကနိုင်ငံရဲ့ဗိုလ်ချုပ်တွေထဲဆိုင်ပိုတိနေတယ်လို့ပြောခဲ့တဲ့သူပဲဆိုတာကိုမမေ့ဖို့လိုပါတယ်။
ထရမ်ဟာချမ်းသာသူတွေကိုအခွန်ကင်းလွတ်မှုရဖို့လှုပ်ပေးနေသူဖြစ်မပြောင်းလဲပဲရှိနေတာဖြစ်ပြီးသူမကလည်းချမ်းသာသူတွေကိုအခွန်ငွေပို့တောင်းမှဖြစ်တယ်လို့ကလင်တန်ကရွေးကောက်ပွဲမဲဆွေရမှာအဓိကကြတဲ့အိုဟိုင်းယိုပြည်နယ်ကသူမကိုထောက်ခံသူတွေရဲ့လူထုစည်းဝေးပွဲမှာပြောခဲ့တာပါအမေရိကန်နိုင်ငံရဲ့အဓိကကြတဲ့ပြည်နယ်တွေကနောက်ဆုံးရတဲ့စစ်တမ်းကောက်ချက်တွေရတော့ကလင်တန်ကဆက်ပြီးဦးဆောင်နေပြီးတော့ထရမ်အနေနဲ့မဲဆွေလှုပ်ရှားမှုတွေကိုပြုပြင်ပြောင်းလဲနိုင်ဖို့အကောင်းဆုံးခွင့်ရကတော့စက်တင်ဘာလနောက်ပိုင်းမှာကျင်းပမယ်သမရလောင်းတွေရဲ့ပထမဆုံးစကားစစ်ထိုးပွဲမတိုင်မီထိတော့ဖြစ်လာနိုင်စရာမရှိပါဘူ
း VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။နာခင်ပါခင်ဗျာ။တော်တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ30နဲ့40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရားစတဲ့အစီအစဉ်လေးနဲ့အတူ
ဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရတာနဲ့ပြည်သူတွေဘဝငင်းငင်းမှမတိုးတက်လာတဲ့အခြေခံအောက်မှာဗမာပြည်သူတွေက
မြမရေးတုံးတက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုဥကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနဲ့ဆက်ဆံရေးတရုတ်အတွက်အကျိုးရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့111ရဲ့ဆောင်းပါးကို Global Times ကတင်ထုတ်တင်ပြလိုပါတယ်။ကောင်ဆန်းစုကြည်တရုတ်ပြည်ကိုရောက်ရှိလာပါပြီ။မြန်မာပြည်သားဒီမိုကရေစီရရင်အနောက်ဘက်ကိုရင်းသွားမယ်ဆိုတဲ့ယူဆချက်နဲ့တခြားစီဖြစ်နေပါတယ်။2015မှာ NLD ဥက္ကဋ္ဌအနေနဲ့လာစဉ်တုန်းကဆိုရင်ကိုကံပြဿနာကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာနေခြင်းဖြစ်ပြီးကောင်ဆန်းစုကြည်ကစုပါတီနဲ့တရုတ်ရဲ့ဆက်ဆံရေးအတွက်လမ်းခင်းခဲ့တာဖြစ်ပါတယ်။မြန်မာဟာတရုတ်အကျိုးစီးပွားအတွက်အထူးအရေးပါပါတယ်။မြန်မာနိုင်ငံတိုင်းဒေသပြန်လည်သိမြင်ရေးဟာတရုတ်နိုင်ငံနေဆက်ငင်းညာရေးလုံခြုံရေးအတွက်အဓိကကျနေပါတယ်။တောင်တရုတ်ပင်လယ်အရေးခုံတမာရီယုံဆုံဖြတ်ချက်အပြီးတရုတ်ဟာအင်းကြီးချင်းတွေနဲ့ပြန်လည်စစ်မြေရေးမူဝါဒတွေပြန်လည်ပြင်ဆင်ရေးစတာတွေကိုလှုပ်လာလိမ့်မယ်လို့ယူဆရပါတယ်။မြန်မာတိုင်းဒေသပြန်လည်စစ်မြေရေးမှာတရုတ်အနေနဲ့ပူပြီးအပြုသဘောဆောင်တဲ့အခန့်ကဏ္ဍကပါဝင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။မြေဆုံရေလောင်တမန်စီမံကိန်းကတော့တောင်မတင်ရေမကျဖြစ်နေသေးပါ။တချိန်တည်းမှာပဲတရုတ်ဟာမြန်မာနိုင်ငံလုပ်ငန်းဥတီချက်တွေကိုစွန့်အင်းနဲ့သယံဇာတာကဏ္ဍကနေအဆောက်အဦနဲ့labor intensive လို့ခေါ်တဲ့လူအင်အားအများအပြားသုံးရတဲ့လူအားအခြေပြုလုပ်ငန်းတွေစီပြောင်းလဲသွားနိုင်ပါတယ်။ကုသရေးဝန်ကြီးကန္တာကဒေသခံဝန်ထမ်းတွေကိုပြန်ရေးကျန်းမာရေးစဉ်းစားတွေပူပေးနိုင်ရင်လေတရုတ်ရဲ့အနုနီဒီပလိုမစီဟာမြန်မာနိုင်ငံမှာပုံမှုအောင်မြင်နိုင်ပွဲရှိပါတယ်။ဒီအတွက်မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်လည်သုံးသပ်ရပါလိမ့်မယ်။တန်တမာဆက်ဆံရေးဗန္ဒာရေးကုန်သွယ်ရေးနေဆက်လုံခြုံရေးမြန်မာနိုင်ငံမှာရောက်ရှိနေတဲ့တရုတ်ကုမ္ပဏီတွေနဲ့ပတ်သက်တဲ့အရေးဘဟုအစွမ်းနဲ့ဒေသနာအစွမ်းတို့အကြားတခါနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအကြားမျှတအောင်ဆောင်ရွက်နိုင်ရေးတွေကိုပြန်လည်စီစဉ်ကြရပါလိမ့်မယ်လို့ရေးသားထားပါခင်ဗျာ။ဒီဒေါန်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့ပဲအိန္ဒိယဘက်ကရေးသားချက်တစ်ခုလည်းတင်ပြလိုပါရယ်။ဒေါန်ဆန်းစုကြည်တရုတ်ခီးစဉ်စတင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ KGN Varma ရဲ့ရေးသားချက်ကို outlookindia.com ကထုတ်တင်ပြမှာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဒေါန်ဆန်းစုကြည်ကိုတရုတ်ကဒီကနေ့ကော်ဇော်နီခင်းကျူဆိုပါရယ်။အစိုးရအကြီးအကဲတယောက်ကိုကျူးဆူသူလို့ဖြစ်ပါတယ်။သူဟာသမ္မတဂျီချင်းပင်နဲ့တွေ့ဆုံမှာပါ။ဒေါန်ဆန်းစုကြည်ဟာမြေဆုံတမန်ပြန်လည်စတင်ရေးကော်မရှင်အဖြစ်ကိုဖွဲ့စည်းပြီးတပတ်လောက်အကြာမှာတရုတ်ကိုရောက်ရှိလာတာဖြစ်ပါတယ်။ဒီခီးစဉ်ကနေမြေဆုံစီမံကိန်းပြန်လည်စတင်မှုအပိသက်ရလပေါ်ထွက်လာလိမ့်မယ်လို့မဆိုနိုင်ပေမဲ့မြန်မာအစိုးရဟာတရုတ်နဲ့ဆက်ဆံရေးကိုပုံမိုလိမ်မာပတ်နပ်ပြီးပကတိအခြေအနေတိုင်းသုံးသပ်ကင်တွယ်လာနိုင်ပွဲရှိတဲ့အပြုသဘောတင်နေတာတွေတွေ့နေရတယ်လို့တရုတ်အစိုးရပိုင်းရှင်းဟောသတင်းဌာနကဖုံးစပ်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ရှီလျားလှတဲ့ဒီမိုကရေစီတိုက်ပွဲကိုထောက်ခံအားပေးခဲ့ကြတဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပတို့ကိုမသွားခင်တရုတ်ပြည်ကိုလာရောက်တဲ့ကိစ္စဟာလည်းတရုတ်တို့အတွက်ဒီပလိုမစီအောင်ပွဲတရားဖြစ်တယ်လို့မီဒီယာတွေကယူဆနေကြကြောင်းဖော်ပြထားပါခင်ဗျာ။သွားရရှိမှာခင်ဗျာ။ကမ္ဘာပေါ်မှာအလူအတန်းအရက်ရော်ဆုံးဘယ်သူတွေထင်ကြပါသလဲ။မြန်မာဟာကမ္ဘာပေါ်မှာအရက်ရော်ဆုံးဖြစ်တဲ့ဆိုတဲ့အကြောင်း The Daily Mail သတင်းစာမှာ Fiona Macari ရေးသားထားတဲ့ဆောင်းပါးကထုတ်တင်ပြပါရစေ။ Charity Aid Foundation ဖွဲ့ဟာနိုင်ငံပေါင်း145နိုင်ငံမှာလူပေါင်း1000ခုစမ်းစစ်လေ့လာကြအရာမြန်မာပြည်ကလူတွေဟာငွေနဲ့အချိန်အများဆုံးထူထောင်နိုင်သူတွေဖြစ်ပြီးမ မြန်မာနိုင်ငံရဲ့နောက်မှမှပုံမချမ်းသာကြွယ်ဝတဲ့အမေရိကန်ပြည်ထောင်စုကဒုတိယအဲ့ဒီနောက်မှနယူးဇီလန်၊ကနေဒါ၊ဩစတြေးလျ၊ဗြိတိန်၊နယ်သာလန်စသီးလင်္ကာတို့ရှိနေကြပါတယ်လို့စစ်တမ်းကဖော်ပြထားကြောင်းညှိတာထားပါခင်ဗျာ
။စဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကြောဆန်းသားတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်။
ဒီ2မိနစ်တွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit ထိတာရိုက်တာ the the ground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်idiom ဆိုရဲတော့ white day ပဲကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ပဲတန်းပြီးတခါတည်းအလုပ်မှာစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘွားမလုပ်နေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
We need someone who can hit the ground running. A person who needs no training.
ကျွန်တော်တို့ကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်။သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ We need someone who can hit the ground running. A person who needs no training.
စမစားရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တိဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်။ဒေါ်ဆန်းစုကြည်ရဲ့အခုတစ်ခေါက်တရုတ်နိုင်ငံခီးစဉ်အတွင်းမစ်ဆုံရေကာတာစီမံကိန်းပြန်လည်စတင်နိုင်ရေးအတွက်ရက်လက်ကောင်ပေါ်ထွက်လာလိမ့်မယ်လို့တရုတ်ဘက်ကမျှော်လင့်နေကြပါတယ်။မြန်မာပြည်ဘက်ကရောဘလို့သဘောထားကြမလဲ။ဘလို့ဆုံးဖြတ်တင်တယ်လဲဆိုတာကိုတရုတ်ပြည်အခြေစိုက်မြန်မာရေးသုံးသက်သူဒေါ်လှကျော်ဒီခမောင်ခင်ဒေါက်တာလှကျော်စောနဲ့ဝိုင်းရင်ဒင်းစားဆရာကြီးဦးကျော်ရင်မင်းတို့ကိုဦးကျော်စံတကဆက်တွဲပြီးတော့ဆွေးနွေးသုံးသက်တင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
ဒီနေ့ဆရာရဲဆရာမကိုမိကျင်တာကတော့မြစ်ဆုံကိစ္စဖြစ်ပါတယ်မြန်မာနိုင်ငံအစိုးရအဖွဲ့ရမှာအနာအစည်းဆုံးပုဂ္ဂိုလ်လို့သတ်မှတ်ခြင်းခံရတဲ့ရောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုခီးသွားမှာဖြစ်ပါတယ်ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလည်းဖြစ်ပါတယ်အပြင်းထန်ကန့်ကွက်ခဲ့ကြတယ်စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုအမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးကဆိုကောင်းကိုသူတို့ချင်းချင်းစဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတာကျွန်တော်သိကြပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့ဒါသဘောထားလည်းတစ်ခုရှိနေတဲ့အတွက်ကြောင့်ပထမဦးဆုံးကျွန်တော်အဲ့ဒါကိုသိကြပါတယ်။ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါဟာသူတို့ဟာအခြေအနေမှန်ကိုသိလို့ကန့်ကွက်တယ်လို့သတင်းစာဆရာတူအနေနဲ့ဆရာဦးကျော်မင်းထင်ပါသလားခင်ဗျာ။
အများစုကတော့တိတ်ထဲထဲဝင်ဝင်တော့သိမဲ့ပုံမရှိပါဘူးဒါပေမဲ့ဒေါက်တာဦးထွန်းလွင်တို့ဒေါ်ဒေဝီတန်းစင်တို့လို့သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့သုံးသက်ချက်တွေမှာလည်းလက်ခံနိုင်ွယ်ရှိဘူးလို့သူတို့ကသုံးသက်ထားတယ်ဒါကိုတော့ပြည်သူလူထုကဆရာဦးထွန်းလွင်တို့ဒေါ်ဒေဝီတန်းစင်တို့ရဲ့ပရိသတ်အများကြီးလေ့လာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မလို့ဟိုဒီချာချာမတိဘူးလို့တော့ပြောလို့မရပါခင်ဗျာဆရာကြီးဆရာမကြီးညာပြောတဲ့ဟာတွေကိုခံယူပြီးမှတန်ွက်ကြတာလို့မြင်ပါတယ
်ဟုတ်ကဲ့သဘာဝပတ်ဝန်းကျင်အဖြစ်တော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ရေကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်နေနိုင်မှုရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့စီးပွားရေးအများဆုံးကိုလူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွမ်းအင်လူအချက်အတွက်တစိဒေတာအဖြစ်အထောက်ပံ့ဖြစ်နိုင်တယ်ဆိုပြီးတော့တေဥဖက်ကထောက်ပြတာလည်းတွေ့လာရပါတယ်ခုဆရာကိုင်းနှုံးမြမာရီရမယ်ဘာညာဆိုတော့အဲ့ဒီဟာကိုနားလည်ကြရတဲ့ထင်ပါသလားခင်ဗျာဆရာပဲဆက်ပြောပါအောင်
အဲ တော့ကနားလေကြပါတယ်ဗျဟိုခွဲဝေခံစားမယ်မညာနှုတ်အချိုးဆားလေမြန်မာနိုင်ငံအတွက်ကအင်မတန်မှနဲတယ်ပေါ့နော်အဲ့ဒီအပေါ်မှာလဲစိတ်ကြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ
်ဟုတ်ကဲ့
အကျိုးမြတ်ခွဲဝေခံစားမှုလဲနဲတယ်နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အသိတော့ပြည်သူအများစုမှရှိပါတယ်ဗ
ျဟုတ်ကဲ့ဆရာမဒေါက်တာလှကျော်စောရဲ့သဘောထားလဲသိကြပါတယ်ဒီကိစ္စမှာ
ကျမတို့ဟိုပြည်သူလူထုကိုအပြစ်မတင်ကြဘူး။ဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့တရားစာတပ်ပစ္စည်းတွေရောင်းချနေတာ၊လုတ်ကိုင်းနေတာ။ဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရသားနဲ့ပြည်သူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေခံအောက်မှာဗမာပြည်သူတွေကတော်ရုံတန်ရုံမယုံနိုင်တော့ပါဘူး။အဲ့တော့သူတို့အတွက်တကယ်အကျိုးမြတ်ရှိမရှိဆိုတာသေချာရှင်းပြနိုင်မှသူတို့လက်ခံကောင်းလက်ခံနိုင်။ NLD အစိုးရကတက်လာပြီးတဲ့နောက်သူတို့အနေနဲ့အခုကော်မရှင်ဖွဲ့ပါတယ်အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြစ်ညာမြစ်ခွန်းဆိုပြီးတော့သူကအဲ့လိုနာမည်တွေနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘလောက်အကောင်ကဘလောက်ကိုကဘလောက်ရမယ်ကိုကဘလောက်ပေးရမယ်ဆိုတာပွင့်ပွင့်လင်းလင်းနဲ့ထင်သာမြင်သာရှိစွာချပြမယ်ဆိုရင်ကျမတို့ပြည်သူတွေနားလည်နိုင်စွမ်းရှိပါပါကျမတို့ပြည်သူလူထုကအကောင်ကောင်ရွေးချယ်တတ်ပါလိမ့်မယ်
ဟုတ်ကဲ့ဆောက်ကြောင်မြင်အဲ့တော့အခုလောလောဆယ်မှာအဲ့ဒီတော်တော်ကဒေါက်တာကျော်စောပြောတဲ့အစိုးရကဖွင့်စည်းပေးထားတဲ့ကော်မတီလားကော်မရှင်လားအဲ့ဒီရဲ့အခြေအနေကဘလောက်များစီးရပါပြီလဲခင်ဗျာအဲ့ဒီရဲ့အဖြေကဘယ်တော့ပေါ်ထွက်လာနိုင်မယ်မျှော်လင့်နိုင်ပါလဲ
သူကဟိုဘယ်နေ့ report ပြန်ပေးရမယ်ဆိုတော့ထုတ်ပြန်ခြင်းနဲ့ဖွဲ့ထားတာကိုတော့ပြည်သူလူထုကသိကြပါတယ်မြစ်ဆုံကိုအခုတည်းလည်းပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီကော်မတီဖွဲ့လိုက်တာကိုလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါလေဗ
ျခုကနှခလက်ဘရောင်းကိစ္စမှာအဒေါန်ဆန်းစုကြည်ကိုရင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေကတော့သိမကျင်တတ်ဘူးခင်ဗျာအခုကတော့ဘယ်လိုဖြစ်လာနိုင်တယ်လို့ဆရာသုံးသပ်မိပါလေဆရာ
ဟုတ်ကဲ့အချင်းမီစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်ကတော့ဒေါန်ဆန်းစုကြည်သုံးသပ်ထားတဲ့ report ကတော်တော်ကောင်းပါတယ်အဲ့ဒီစီမံကိန်းပါ report အတိုင်းသာအကောင့်ထဲဖော်မယ်ဆိုလို့ရှိရင်ဟိုနှစ်ဖက်မြတ်တဲ့အခြေအနေမျိုးမှာရှိပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ကတော့သူကဟိုနိုင်ငံတကာအမြင်ဂရိကဝတ်တွေတည်ရမယ်ဆိုတဲ့အမြင်မျိုးဘက်ကနေပြီးတော့သူရည်တည်ပြီးတော့မှစဉ်းစားတာများတာကိုမြစ်ဆုံစီမံကိန်းကိုလည်းဒေါအောင်ဆန်းစုကြည်စဉ်းစားတဲ့အခါမှာကျွန်တော်ကဟိုတချိန်ကအစိုးရချင်းတည်ခဲ့တဲ့ဂရိကဝတ်ဆိုတာမျိုးကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီတုန်းကသဘောတူတဲ့ဒီမြန်မာဘက်ကအစိုးရရဲ့လူတွေရဲ့စိတ်အခြေအနေကိုလည်းထည့်စဉ်းစားကြည့်ကြပါတယ်။ဥပဒေကြောင့်မှအယူတို့အသက်မပြည့်သေးတဲ့သူတို့ဉာဏ်ကြီးမပြည့်တဲ့လူတွေကိုချော့မော့ချင်းချောက်သဘောတူတာမျိုးဆိုရင်ဥပဒေကြောင့်ရတရားဝင်ရလားဆိုတာမျိုးပေါ့လေ။ဒါမျိုးကိုတော့စုစဉ်းစားမယ်ဆိုလို့ရှိရင်တော့မြေဆုံကိစ္စအဖြေရမယ်လို့ညွှန်လင့်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုလည်းမေးချင်ပါတယ်မြန်မာပြည်သူတွေရဲ့အကုန်လုံးရဲ့အကြံပြင်းတရုတ်ပေါ်မှာထားရှိတဲ့သဘောထားအတော်လေးဆိုးပါတယ်အထူးသဖြင့်တရုတ်ကိုမြင်ကလေးကသူတို့ဟာမြန်မာနိုင်ငံမှာဆစ်အစိုးရဆဲဆိုးရှေအောင်ဒါမိမွေပေးခဲ့တဲ့လူအဲ့ဒီဟာကိုအခွင့်အောင်းယူပြီးတော့အမျက်ထုတ်သွားတယ်လို့မြင်နေကြပါတယ်အဲ့ဒီကိစ္စကောအမှန်တရားသိရတဲ့အခါမှာပြေပြောက်နိုင်မဲ့အခြေအနေရှိပါတယ်လို့ဒေါက်တာကျော်စောတရုတ်ဘက်ကရောဒီအတွက်ဘလောက်ကြိုးစားမှုရှိပါလဲပြေလည်မှုဒါမြန်မာဖြစ်လာဖို့အတွက်ဟုတ
်ကျမကတော့ဒီလိုမြင်နေဦးကျော်စံလားဟိုတရုတ်အနေနဲ့သူ့သူသွားပြီးအလုံးလုံးတဲ့နိုင်ငံတွေမှာအနေနဲ့များပြိပခါတွေရှိရဲ့ဆိုတာမှန်တယ်သူတွေ့ရတယ်အဲ့တော့သူ့ကိုမုန်းကြတာလဲတချို့ဒေသတွေမှာတော်တော်များတယ်ဆိုတာလဲသူတွေ့ပါတယ်အဲ့တော့ဒါပေမဲ့ကျမတို့ဗမာပြည်သူတွေသူ့ကိုမုန်းတယ်ဆိုတာလဲသိတယ်ဘို့တော့လဲတရုတ်ဘက်ကဗမာပြည်သူတွေကိုကျေးဇူးတင်နေတာရှိတယ်ဘလောက်မုန်းမုန်းကျမတို့ဗမာပြည်သူတွေကလက်မပါဘူးဗျအမြကြားလာပြီပါကစ္စတန်ကဒီသင်္ဘောရေနဲ့စိတ်ကန်ဆောက်တဲ့အင်ဂျင်နီယာ6ယောက်ကိုဝင်တပ်ပစ်တာတခါဟိုရုရှားကမော်စကိုဟိုနင်းကြီးကိုဆိုလို့ရှိရင်လည်းဗာလဲတရုတ်ကဟို6ထပ်တိုက်ဟိုဈေးရုံကြီးတစ်ခုလုံးကိုရီးရှို့ပစ်တာကျမတို့ဗမာပြည်သူတွေဒီလောက်မရက်ဆက်ဘူးဒီလောက်မုန်းမိမဲ့ဒီလိုကန်းကုံအောင်လုပ်ခဲ့ကြဘူးဒီအတွက်ဒါတရုတ်ကကျေးဇူးတောင်တင်ပါသေးတယ်ဟိုသူတို့ဘက်ကလည်းအမားတွေရှိတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတချို့ရဲ့ယူတဲ့ယူထိုက်တဲ့တာဝန်ယူမှုအားနည်းတဲ့အောက်မှာသူတို့ရဲ့အားနည်းချက်တွေလည်းပြင်ရမယ်ဆိုတာသူတို့သဘောပေါက်တယ်။ဗမာပြည်သူတွေခံစားရတာကိုလည်းသူတို့နားလည်တယ်။
ပါပြလို့လဲဆိုတော့သူတို့နိုင်ငံတကားဖွင့်ကစားတော့ကလည်းသူတို့နိုင်ငံကိုတောင်ကိုရီးယားကုမ္ပဏီတွေเนาะဂျပန်ကုမ္ပဏီတွေဒီလိုပဲလုပ်ခဲ့ကြလို့ဖြစ်တယ်။ဒါကြောင့်မို့သူတို့နားလည်နိုင်တယ်စာနာနိုင်တယ်အဲ့တော့ဗမာပြည်သူတွေဘာတွေကိုမကျေနပ်နေတာလဲဘာတွေကိုခံစားနေရတယ်ဘာတွေဘက်မှာထိခိုက်နေတယ်ဘာတွေဘက်မှာဟိုဗာလဲကြောင်းကြဖို့ရှိတယ်ပူပါမှုရှိတယ်ဒါတွေကိုသူတို့တဖြည်းဖြ ဒီကျွန်းတို့ဘာလို့မှတရုတ်ဘက်တော့တော့ကိုထဲထဲဝင်ဝင်နေတာပဲအဲ့တော့အဲ့ဒါလိုပဲသူကတခြားနေရာတွေမှာသူကတဖြည်းဖြည်းတိုးတိုးတိုးတိုးဝင်ပြီးတော့ဒေသခံလူစုကိုနဲ့ဆက်ဆံရေးကောင်းအောင်ဒေသခံလူစုလက်ခံနိုင်အောင်ဒေသခံလူစုရဲ့အခြေခံစီးပွားရေးတိုးမြင့်လာအောင်တဖြည်းဖြည်းကြိုးစားပြီးလုပ်ပြီးသွားလိမ့်မယ်လို့ထင်ရတာပဲ
ဟုတ်ကဲ့အဲ့ရခိုင်ဘက်မှာဆိုလို့အဲ့ဒီတဖြည်းဖြည်းတိုးဝင်လာနေတဲ့တရုတ်ရဲ့တိုးဝင်လာမှုကိုရခိုင်ဒေသခံတွေရဲ့သဘောထားရောဘယ်လိုကြားပါလဲဆရာစောစောကတော့ခါခါပြီးပြီးတွေးကြရတယ်ဆောက်ကြွင်မြင့်နောက်ဆုံးရခိုင်ဒေသခံတွေရဲ့တရုတ်ဘောသဘောထားသူတို့ရဲ့ပြုပြင်မှုတွေကြောင့်အချို့ပြုလုပ်ငန်းတွေလုပ်ပေးလို့နည်းနည်းများပြောပြောင်းလာရလို့ထင်ပါလားဆရာကြားမိပါပါအဲ့ကျွန်တော်တိက ကြောင်းနေတယ်လို့ကျွန်တော်တို့မကြားမိပါဘူးအဲ့တော့ဒေသခံတွေကလည်းအခုထိတော့ဒီဥပမာသဘောထားကြောင်းတာမတွေ့သေးပါဘူးဗျာရခိုင်နယ်မှာမကပါဘူးအဲဟိုသဘောတော့ပိတ်ချင်းတကောင်းပဲမှာပဲဖြစ်ဖြစ်လက်ပောင်းမှာပဲဖြစ်ဖြစ်ဒေသခံတွေကသဘောထားကြောင်းတာတော့ကျွန်တော်မကြားပါဘူ
းအနောက်တစ်ခုစောစောကဆရာပြောသွားတယ်တရားဥပဒေအရလူသွန်နေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုတ်တဲ့ contract ကတရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့ရုံကဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာဒါတကယ်လူတို့ကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူတို့အကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိရတယ်။အဲ့အခြေအနေကိုပြန်ပြင်နိုင်မယ်ထင်ပါလားဆရာဒီခါမှာ
NLD ကတချိန်ကပွင့်လင်းမြင်သာမှုရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်လေ။အခုထိတော့အဲ့ဒီတုန်းကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပုံမှန်လင်းလင်းမြင်မြင်သာသာမတွေ့ရပါဘူး။နောက်ပြည်သူလူထုကနေပြီးတော့တန်ပြားဝင်နေတာတွေလည်းရှိပါတယ်။ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ပါညာဘို့လေဒါတော့ဆွဆွဲချက်တွေပေါ့လေအမှန်လို့တော့မဆိုလို့ပါဘူး။အဲ့တော့အဲ့ဒီဆွဆွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းအခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ပြည်သူလူထုကတော့တန်တရားဝင်နေတုန်းမှာပဲအဲ့ဒီတုန်းကလက်မှတ်ထိုးသူတွေကလူထုကိုကိုစားပြုသလားဆိုတာတော့အဲ့ဒီတော့အုပ်ချုပ်ရဲ့အစိုးရကထိုးခဲ့တာပါပဲဗ
ျဟုတ်ကဲ့ကျွန်တော်နောက်ဆုံးသိချင်တဲ့ကိစ္စကတော့ဘာရီကျွန်တော်မျှော်လင့်ကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါဒေါအောင်ဆန်းစုရဲ့ဒီခီးစဉ်အတွင်းမှာအတိကမြေဆုံအပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်တယ်ထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ကလေဟိုဥဇော်ထေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူတို့ကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းတွေနဲ့ပတ်သက်တဲ့ဟာတွေအားလုံးပေးအပ်မယ်တဲ့ပေးအပ်ပြီးအဲ့ကော်မရှင်ကလူမှုသိတာသိဖို့လိုတဲ့အချက်လက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွေ့ဒါတရုတ်ကိုလည်းသူကပြောအပ်ရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလက်ပတော်ကော်မရှင်တော့ကလိုပဲသူအစီရင်ခံစာတင်မယ်နိုဗెంဘာမှာတင်မယ်တင်ပြီးလို့ရှိရင်တရုတ်ကဗမာရောနှစ်နိုင်ငံစလုံးအကျိုးသိမ့်မထိခိုက်တဲ့မျက်နှာလည်းသိမ့်မပြည့်ရတဲ့ပြည်သူလူထုကလည်းကျေနပ်နိုင်မဲ့နည်းလမ်းတစ်ခုကိုရှာတွေ့နိုင်လိမ့်မယ်လို့ကျွန်မကတော့ထင်နေပါတယ
်။ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်ကိုလည်းကြားချင်ပါတယ်ဒီခေတ်စဉ်က။အ
ဲကျွန်တော်ကတော့ဒေါန်ဆတ်စုကြည်ကလည်းပြည်သူလူထုအများစုလက်မခံတဲ့မြေဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူး။တရုတ်ဘက်ကလည်းသူကမြေဆုံကသူ့တဲ့ဒီလောက်အဓိကတော့မကြပါဘူး။သူမြေဆုံကိုလက်လျှော့လိုက်မယ်ဆိုရင်ဒီအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးဖြူဖြူရနိုင်ပါလိမ့်မယ်။တရုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ဖြူကူမင်းအဝေးကြီးကားလန်းတွေယထာလန်းတွေပိုင်လိုင်းတွေပင်လယ်စိတ်ကန်းတွေဓာရီနဲ့မြစ်ဆုံနဲ့တရုတ်ဘက်ကလဲလိမ့်မယ်လို့ကျွန်တော်တို့အဲ့ဒီလိုမျှော်လင့်ပါတယ်ဗျ
။တော်ရရှိမြခင်ဗျာဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တာဝန်ရှိသူတွေရဲ့ယူသားမှုပွင့်လင်းမြင်သာရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြရင်ဂရုပအစည်းအဝေးကိုဒီမှရင်ဒီကုန်းချုပ်လိုက်ပါစေခင်ဗျာကျေးဇူးတင်ပါတယ်
ဒါကတော့မြစ်ဆုံရှိဘလို့ဆုံးဖြတ်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စံသာတင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုပတ်စဉ်မှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်ပခဆိုင်ရာပြဿနာတွေကိုလေ့လာနေတဲ့မတ်အိတ်တီရီသူဘာကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်ပေးမယ်သူယုံကြည်ရာအစီအစဉ်ကိုမမိုးဖြူကတင်ဆက်ပေးထားပါတယ်ခင်ဗျာ
လာပထမဦးဆုံးပါနော်ကျွန်မပထမဦးဆုံးစနေပြင်ကိုဆိုရနေရမျိုးတည်တည်ထားထားရောက်ပူတာဆိုလို့ရှိရင်ဒီ2015နိုဝင်ဘာရွေးကောက်ပွဲအစီအမပထမဆုံးရောက်တာမိုးညင်းပါနော်မိုးညင်းမှာစစ်ပွဲဖြစ်ခါစားအဲ့မှာကျွန်မကိုလိုက်ပြီးရောပို့ပြီးဟာကြာရှင်ခလီလေးနှစ်ယောက်ကျွန်မရှိရသွားတယ်ဒီချိန်မှာကျွန်မနဲ့ဒီကျွန်မအတီးရပါလဲဆိုလို့ရှိရင်ကျွန်မကောင်းနေမှာတစ်ချိန်လုံးဆွဲနေတာကြာလို့ရှိရင်ကင်းရလေးကမိုင်းနေရှိတယ်ဆွဲနေရအဲ့ဒီအချိန်မှာအဲ့ဒီခီးဒီတောင်ပေါ်တက်တဲ့နိုင်ဝဆာကာလာလေးမှာကျမကဒီစိတ်ထဲမှာဆိုလို့ရှင်ဒီကမိုင်းကအချိန်လေးကစီနှာကို꿰သွားနိုင်ငယ်ငါးခြေတော့ကလေးလေးပြက်သွားနိုင်ရဲ့ဆိုရဲစိတ်နဲ့တစ်ချိန်ထဲမှာပဲဒီကျမရှေ့ကတွားနေတဲ့ဒီကလေးလေးလေဘလို့များနေချာပါလဲဒီလိုဘဝလေးပရိပခကြောင့်မို့လို့ကလေးဗနေအောင်များဒီမတော်တဆများဒီလိုမိုင်းလေးပေါ်မှာတက်နေမိခဲ့ရင်ဆိုရဲဟာမျိုးလေးကျမတွေ့ရှိခဲ့ဒီဟာကိုနဲ့ပတ်သက်လို့ရှင်ကျမပထမဦးဆုံးပြိပခါနဲ့စပြီးလို့ရှင်ပို့ပြီးတော့ထဲထဲဝင်ဝင်ပို့ပြီးတော့နားလေခြင်းလာတယ်ပို့ပြီးတော့တိခြင်းလာတယ်ကျမချမ်းပြည်နယ်ဘာလို့သွားလဲကျမဒုက္ခကျမတို့လေဒီမှာ main ထည့်ရတူတွေတွေ့ main ထည့်ရတူတွေနဲ့တွေ့ရပြီးလို့ရှင်တခြားပြိပခါနဲ့ပတ်သက်ပြီးလို့ရှင်ပြိပခါကြောင့်အကျိုးဆက်ကိုခံစားရတဲ့သူတွေအများကြီးရှိတယ်ကျမတို့နိုင်ငံမှာဒါနဲ့ပတ်သက်ပြီးလို့ရှင်ကျမတို့ငွေတွေတော့ဖတ်ခဲ့ရတဲ့ပုံမြင်ဒီနဂါးကြီးကိုအစာကျွေးဖို့တယောက်အလှည့်ကျသွားရတယ်ဆိုရဲဟာမျိုးလေးရှမ်းပြည်နယ်မှာဒီတိုက်ပွဲဖြစ်ရနေရာတွေမှာဖြစ်နေတယ်ရွာသားလေးအငြင်းအတ္တမလို့အားပေးခြင်းအတ္တမစူဆောင်းခြင်းခံရတယ်သူတို့အလိုအတူတည်ဖြစ်စေအလိုမတူတည်ဖြစ်စေအငြင်းန်းဒီဟာဒီသူတို့ရဲ့နေစဉ်ဘဝဖြစ်လာတဲ့အတွက်ကြောင့်မို့သူတို့မှာဒါကိုဖွင့်ပြောနိုင်ခွင့်တော့မရှိဘဲနေစဉ်ဘဝပုံစံမျိုးဖြစ်လာတဲ့အတွက်ကြောင့်မို့တော်ရင်တယုံခံစားရရဆိုတဲ့ဟာမျိုးမရှိဘူးဆိုတာသိလာရကျွန်မဒီအခြေအနေလေးကိုပြောင်းလဲစေချင်တယ်မြန်မာနိုင်ငံမှာပြိပခါလေးနဲ့ပေါင်းများစွာပြိပခါကြောင့်လက်နက်ခိုင်ပြိပခါရဲ့ကြောင့်ဘလို့လူတွေကဖြစ်ဖြစ်ဒီအလူခွေချိုးဖောက်ခံရမှုတွေရှိနေတယ်အဲ့လိုမျိုးလေးကိုကျွန်မအနေနဲ့နိုင်ငံသူနိုင်ငံသားတွေနဲ့ကျွန်မအနေနဲ့ဗမာလူမျိုးတယောက်ဆိုပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားတွေရဲ့ခံစားချက်တွေကိုကျွန်မတို့သိလာခဲ့ကြတယ်ဒီလိုချင်းတွေသူတို့ကိုအမြန်ဆုံးလွမြောက်စေချင်တယ်တိုက်ပွဲတွေလည်းအမြန်ဆုံးပြီးစေချင်တယ်ခက်ခဲနေနေရမယ်လေဒီလူသားလေးကိုပျော့ပျော့ရှင်ရှင်ကလေးတွေကျမတို့နိုင်ငံကလေးတွေကိုပျော့ပျော့ရှင်ရှင်ဒီလိုမျိုးမိုင်းတွေကိုမကြောက်ရဘဲနဲ့ဘယ်တော့မှဘဒုရများကိုယ့်အိမ်မှာလာပြီးကိုမိဘကိုလာဆွဲသွားမလဲကိုယ့်ကိုလာဆွဲသွားမလဲဆိုရက်ခံစားချက်တွေမရှိဘဲနဲ့အကြောက်တရားကင်းကင်းနဲ့ကြီးပြင်းစေချင်တယ်အဲ့ဒါတော့ကျမရဲ့ယုံကြည်ရပါပဲ
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့အပတ်စဉ်သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဥလသမဂ UNH ရဲ့1990ပန်းတိုင်ရည်မှန်းချက်ဖြစ်တဲ့ HIV AIDS ရောဂါပေါ့ပျောက်ရေးအစီအစဉ်အတွက်ဗီယက်နမ်နိုင်ငံကပါဝင်ဆောင်ရွက်မယ်လို့ပြီးခဲ့တဲ့အောက်တိုဘာလထဲမှာလက်မှတ်ရေးထိုးလိုက်တာမို့ဒါဟာအာရှနိုင်ငံတွေထဲမှာပထမဆုံးဖြစ်ပါတယ်။ဒီရည်မှန်းချက်တိုင်း2020ခုနှစ်ရောက်ရင်နိုင်ငံတည်းက HIV ပိုးရှိနေသူအားလုံးရဲ့90%ရာခိုင်နှုန်းကိုသူတို့ရဲ့ HIV ပိုးရှိတဲ့အခြေအနေကိုသိလာဖို့ဒီလိုအခြေအနေသိလာသူအားလုံးရဲ့90%ရာခိုင်နှုန်းကိုယောဂကုသပေးနိုင်ဖို့နဲ့အခုလိုအကုသခံရသူအားလုံးယောဂပိုးရှိနေပေမဲ့ပိုးပြီးတိုးမလာဘဲထိန်းထားနိုင်ဖို့တွေအတွက်ဗီယက်နမ်အစိုးရကလှုပ်ဆောင်ဖို့စီစဉ်ခဲ့တာပါ။တကယ်လို့ဒါဗီယက်နမ်ကသူတို့ရဲ့ရည်မှန်းချက်အတိုင်းလုပ်နိုင်မယ်ဆိုရင်ဒါဟာဒီယောဂလုံးဝပပျောက်ဖို့အတွက်လမ်းကြောင်းပေါ်ကောင်းကောင်းရောက်သွားတာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာ HIV/AIDS ရောဂါဖြစ်ပွားသူကို1990မှာပရမအောင်တွေ့ရှိခဲ့ပါတယ်။1992ခုနှစ်ရောက်တဲ့အခါဒီရောဂါပိုးရှိသူ3000လောက်ရှိလာခဲ့ပါတယ်။မကြာခင်နှစ်တွေအတွင်းဒီရောဂါပိုးကူးစက်မှုတိတ်ပြီးမရှိဘူးဆိုပေမဲ့ဒီနှစ်ဒီချိန်မှာ HIV/AIDS ရောဂါပိုးရှိနေသူဗီယက်နမ်နိုင်ငံသားက2600လောက်ရှိနေပါပြီ။ဗီယက်နမ်မှာ AIDS ရောဂါရှင်ရှိနေပြီဆိုတာကိုသိခဲ့ပြီးမကြာခင်မှာပဲ1990နှစ်တွေအစောပိုင်းလောက်မှာ American အစိုးရကကုသရေးအစီအစဉ်တွေအတွက်ပံ့ပိုးကူညီခဲ့ပါတယ်။2004ခုနှစ်မှာ American သမ္မတရဲ့ PEPFAR လို့ခေါ်တဲ့ President's Emergency Plan for AIDS Relief AIDS ရောဂါဆိုင်ရာအရေးပေါ်ကူညီအစီအစဉ်စတင်လိုက်ချိန်မှာတော့ဒီလိုကူညီနေမှုတွေကိုအရှိန်မြင့်တင်နိုင်ခဲ့ပါတယ်။ဒီကနေ့ဒီချိန်မှာတော့ဗီယက်နမ်ရဲ့ UNH 1990ရည်မှန်းချက်ပြည်မှီနိုင်ရေးကြိုးစားမှုကိုကူညီဖို့အတွက်အမေရိကန်ကအသင့်ဖြစ်နေပါပြီ။ဇူလိုင်လနှောင်းပိုင်းမှာအမေရိကန်ရဲ့ USAID နိုင်ငံတကာဖွံ့ဖြိုးမှုအထောက်အကူဖွဲ့ကကူညီမဲ့အစီအစဉ်တစ်ခုကိုကျင်းပလိုက်ပါတယ်။ဒါဟာ HIV ရောဂါဆိုင်ရာအရေးယူဆောင်ရွက်မဲ့ဤပညာဆိုင်ရာအထောက်အကူပြုရေးရည်ရှိစီမံကိန်းဖြစ်ပြီးဗီယက်နမ်အစိုးရရဲ့နိုင်ငံတွင်း HIV/AIDS ရောဂါတိုက်ဖျက်ရေးကိုဦးဆောင်မဲ့စွန့်ရေးခိုင်မာလာစီဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ငါးနှစ်သက်မှတ်ထားတဲ့ဒေါ်လာ26သန်းတန်ဒီစီမံကိန်းကို FHI 360လို့ခေါ်တဲ့ American ခြေဆက် NGO အဖွဲ့ကနေအကောင့်ထည့်ဖို့ဆောင်ရွက်မှာဖြစ်ပါတယ်။ယောဂါဖြစ်နေသူကိုရှာဖွေတာပြုစုဆောင်ရွက်တာနဲ့သတ်မှတ်ချက်အဆင့်ရောက်တဲ့အထိကုသပေးရမယ်1990-90ရည်မှန်းချက်အောင်မြင်စေဖို့အတွက်လိုအပ်ချက်ကတိတ်ကိုကြီးမားတာမို့ဒီစီမံကိန်းကနေ HIV ရောဂါနဲ့ပတ်သက်ပြီးစတင်ကူးစက်နေပြီဆိုတဲ့အချိန်ကနေအောင်အောင်မြင်မြင်ကုသပေးတဲ့အထိကာလတစ်လျှောက်လုံးအတွက်ဝန်ဆောင်မှုတွေကိုတိုးမြှင့်ပေးမှာဖြစ်ကြောင်း USAID အဖွဲ့ရဲ့ Vietnam Science Director Michael Green ကပြောပါတယ်။ဒါအပြင်ဒီစီမံကိန်းကနေ HIV/AIDS ရောဂါဆိုင်ရာရည်ရှိဝန်ဆောင်မှုနဲ့စနစ်တွေကိုနိုင်ငံတော်အဆင့်ကနေတိုင်းဆင့်ဒေသအဆင့်ထိလိုအပ်နေတဲ့ဤပညာအကူအညီတွေကိုလည်းပေးသွားမယ်လို့ပြောပါတယ်ဒီစီမံကိန်းဟာ PEPFAR နဲ့ကုလသမဂ္ဂ UNH 1990-90ရည်မှန်းချက်တွေအောင်မြင်ရေးအတွက်အမေရိကန်ရဲ့ဆက်လက်ကြိုးပမ်းမှုတစ်စိမ့်တစ်ပိုင်းဖြစ်တယ်လို့ဒီထက်ပိုတဲ့အကြောင်းရင်းကတော့ကဘာကြီး HIV/AIDS ရောဂါကင်းရှင်းရေးဆိုတဲ့အန်ဒီမပန်းတိုင်ကိုရောက်ဖို့ဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ
်မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုတော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအတည်ပြုအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်ရဲ့ကြာသပတေးနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့တနားစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
လာမယ့်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်မယ့်အမေရိကန်သမ္မတအသစ်ကိုအမေရိကန်ပြည်သူတွေရွေးချယ်ဖို့တုံ့လတောင်မလိုတော့တဲ့အချိန်မှာပဲ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဦးဆောင်မှုပိုင်းမှာအပြောင်းအလဲတွေကိုပြုလုပ်နေပါတယ် Breitbart Conservative Online သတင်းဌာနရဲ့အကြီးအကဲအမှုဆောင် Stephen Brannan ကိုသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲဖြစ်ခန့်လိုက်သလို Kelly Ann Conway ကိုတော့လူမှုစစ်တမ်းကောက်ယူတဲ့ယာဒူးကနေမဲဆွယ်လှုပ်ရှားမှုမန်နေဂျာအဖြစ်တိုးမြှင့်ခန့်ထားလိုက်ပါတယ် British နိုင်ငံလန်ဒန်မြို့ကမြောက်ကိုရီးယားတန်ယုံဒုတိယအကြီးအကဲတေယောင်ဟိုဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးခိုလုံလာတယ်လို့တောင်ကိုရီးယားကကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းဝန်ကြီးဌာနကပြောပါတယ်သူတို့ဟာမိသားစုနဲ့အတူတောင်ကိုရီးယားမြို့တော်ဆိုးလ်ကိုရောက်လာတာဖြစ်ပြီးအခုလောလောဆယ်မှာသူ့ကိုတောင်ကိုရီးယားအစိုးရကအကာအကွယ်ပေးထားတယ်လို့ပြောပါတယ်သူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရအပေါ်စိတ်ပြက်လာသလိုဒီမိုကရေစီရှိတဲ့တောင်ကိုရီးယားကိုအားကျတဲ့အပြင်သူ့ကလေးတွေရဲ့အနာဂတ်အတွက်ဆိုးရိမ်တာကြောင့်ထွက်ပြေးလာတာလို့ပြောပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံကြီးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံဘေကျင်းမြို့ကိုမနေ့ကဆက်ရောက်သွားပြီးဖြစ်ပါတယ်တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ငားရကြခီးစဉ်တွင်တရုတ်သမ္မတဝန်ကြီးချုပ်နိုင်ငံကြီးဝန်ကြီးတို့နဲ့တွေ့ဆုံမှာဖြစ်သလိုနိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းမြန်မာနိုင်ငံကြီးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်အမေရိကန်ပြည်ထောင်စုအနောက်ပိုင်းဒေသကယ်လီဖိုးနီးယားပြည်နယ်ကဆန်ဘာနာဒီနိုမြို့အမြောက်ဖက်မှာအင်္ဂါနေ့ကတော်မီအလင်းများကူးဆက်လောင်ကျွမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံ 12,000 ကိုဘေးကင်းရန်ကိုထွက်ခွာသွားကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ထိတဲ့ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုဇော်ဝင်းလိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လွှင့်ရေးမှုကမအီတန်စင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ဗ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာနှံ့ကတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဇမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.